တော်ရရှိမြတ်မြချန်ခုံတတ်တဲ့နွားဟာချန်ခုံနေရှိတယ်ဆိုတဲ့စကားအတိုင်းစိတ်သဘောထားပြပြဝဝနဲ့ဘလောက်ပဲခွင့်လွတ်ပြီးပြန်လည်လက်ခံပေးမယ်လို့ချန်ခုံနိုင်ပါတယ်။နောက်တော့မှအခုနေရာထက်အရင်နေရာကပိုးပြီးကောင်းတယ်ဆိုပြီးရင်ကွင်ဟောင်းကိုပြန်လာတတ်ကြတယ်။ဘုရားရှင်ကိုမယုံကြည်တဲ့အပြစ်ဟာဒီကဘာပေါ်မှာအကြီးဆုံးအပြစ်ဖြစ်တယ်လို့ဘုရားရှင်ကိုယုံကြည်ပြီးဘုရားရှင်ရဲ့ကျေးဇူးတော်ကိုရယူခံစားပြီးကမှဘုရားရှင်ရဲ့မြင့်မြန်တဲ့ချစ်ထုံးဖွဲ့နှောင်မှုကနေရုံးထွက်ချန်ခုံသွားကြတဲ့သူတွေကိုဒီကနေ့တင်ပြရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်တဲ့ခရစ်ယာန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဟောရှေနဂတ်တိကျမ်းအခန်းကြီး2အခန်းငယ်1ကနေအခန်းငယ်13အထိမှာပြည့်စုံအဖြစ်နဲ့ခိုင်နိုင်ဖော်ပြထားပါတယ်။ဘုရားရှင်ရဲ့ချစ်ထုံးကိုဖြန့်ချန်ခုံတတ်တဲ့သူတွေခံစားရတဲ့အကျိုးဆက်တွေကစိုးဝါးလာတဲ့အကြောင်းဟောရှေနဂတ်တိကျမ်းအခန်းကြီး2အခန်းငယ်1ကနေအခန်းငယ်13အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုရှင်းလင်းတင်ပြထားပါတယ
်။တင်ပြရတော့သမချမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။ငါဤလူဆိုတဲ့အဖဖျားသခင်ရဲ့ရွေးကောက်တော်မူသောလူမျိုးတော်ဟာဣသရေလနဲ့ယူဒဆိုပြီးတော့ကွဲကွာနေတဲ့အချိန်တိုင်းပြည်ကြီးနှစ်ချမ်းဖြစ်နေတဲ့အချိန်အဲ့ဒီအချိန်မှမှမြောက်ဖက်ဣသရေလတို့အဖို့ကတော့အလွန်အလွန်ကြောက်စရာကောင်းလာတဲ့တိုင်းပြည်ကြီးပျက်စီးပျက်သုံးတော်မယ့်အချိန်ဖြစ်ပါလေ။အဲ့ဒီချိန်မှာဟုတ်ပါတယ်အာရှရိဆိုတဲ့နယ်ချဲ့ကြီးတွေရဲ့လက်အောက်မှာကျွန်းတပောက်အဖြစ်မြောက်ဖက်ဣသရေလဟာရောက်ရတော့မယ့်အချိန်မျိုးမှာကျွန်တော်တို့အတွက်အလွန်ရေးကြီးတဲ့နှုတ်ကပတ်တော်တွေကိုအဖဖျားသခင်ဟာခြားထားပေးနေပါတယ်ယင်းနှင့်ပွဲအလွန်ကောင်းလောက်အောင်ဖောက်ပြန်ပျက်စီးနေတဲ့အိမ်တောင်ကြီးတစ်ခုတည်းကနေပြီးတော့ဟောရှိဆိုတဲ့တယောက်သောပရောဖက်ဟာယင်ခွဲနာကြတဲ့အသံနဲ့အတူသူ့အိမ်တောင်အတွက်ခန်းစားချက်တွေကိုယင်မှာပိုက်ပြီးတော့အဖဖျားသခင်ရဲ့အသံတော်တွေကိုတုံ့ပြန်ကြီးညာပေးနေပြီဖြစ်ပါတယ်လင်းယောက်ျားရဲ့မေတ္တာကိုခြေစုံကမ်းပြီးတော့အပြင်ထွက်ပြည့်တစာမိမ့်မပြည့်ကြီးဖြစ်သွားရတဲ့သူ့မိမ့်မဂောမာနဲ့ပြည့်တစာဘဝမှာရထားရတဲ့ကလေးတွေအကုန်လုံးကိုမင်းပြန်ခေါ်စီအိမ်ပေါ်တင်ပြီးတော့ပြန်ပေါင်းထုတ်စီဆိုတဲ့ပြည့်ညတ်တော်ကာလအမြင်အရတော့အလွန်အလွန်ကြောက်စရာကောင်းလာတဲ့အပြစ်ကြီးတစ်ခုကိုခွင့်လွှတ်ခိုင်းပြီးတော့အဲ့ဒီမိမ့်မပြည့်ကြီးနဲ့ရရှိလာတဲ့သားသမီး၃ယောက်ကနေတဆင်းတစ်ချက်မှစိတ်သက်သာစရာမရှိတဲ့ဗျာဒိတ်တော်တွေကိုအဖဖျားသခင်ချထားပေးခဲ့ပြီဖြစ်ပါတယ်ဟုတ်ပါတယ်အဖဖျားသခင်ဟာသူချမှတ်ထားတဲ့ပြည့်ညတ်တော်တွေကိုသူကိုယ်တိုင်ဟာအကျွင့်မဲ့အာနာရှင်မှုလို့သူဟာသူချိုးဖောက်ပြီးတော့ဟောရှိတယောက်ကိုဒီမိမ့်မပြည့်ကြီးနဲ့မိသားစုနဲ့ပြန်ပေါင်းထုတ်ဖို့အမိန့်ပေးခဲ့ခြင်းပဲဖြစ်ပါလေ။အရေးတဲ့မှာမှသားအကြီးဆုံးကလေးမွေးဖွားခြင်းအပြင်ဣသရီလဟာကျွန့်ဖြစ်ရတော့မယ်။တိုင်းပြည်ကြီးအကျွင့်မဲ့ပြည့်ရတော့မယ်။သမီးအလက်ကလေးနောက်ထပ်မွေးဖွားလာခြင်းအပြင်ဣသရီလဟာယူဒရဲ့အရင်ကျွန့်ဖြစ်ရမယ့်အခြေအနေမှာယုဒကိုတော့ငါဟာသနာစုံမဲ့စွာနဲ့ခြံထားအောင်မယ်။အဲ့ဒီလိုဗျာဒိတ်တေကိုဆောင်းတဲ့သားသမီးအကြီးနှစ်ယောက်ကိုမွေးဖွားပြီးတော့နောက်ဆုံးသားငယ်ဆုံးလေးကျမအဆိုးဆုံးဖြစ်သွားရတယ်။လောအံမိအမိဖြစ်မဲ့လို့အเจ้าမူကားသင်တို့သည်ငါဤလူမဟုတ်ငါသည်လည်းသင်တို့၏ဖျားသခင်မဟုတ်။ဟုတ်ပါတယ်။အဲ့ဒီလိုအလွန်အရေးကြီးလာတဲ့အနာဂတ်ကြီးတွေကိုဒီမိသားစုအိမ်တောင်ရဲ့သားသမီး၃ယောက်ကနေတဆင့်ကြားနာခံစားခဲ့ရတယ်ဆိုတာဟာပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်တို့အပြည့်အဝတွေ့ခဲ့ရပြီးပါပြီ။မှန်ပါ रे ။ရေတိုကာလလို့ဆိုရမယ့်ချက်ချင်းပြည့်စုံခဲ့ပါသောအနာဂတ်တွေအကြောင်းကိုဒီအနာဂတ်ကျမ်းများဟာဖော်ပြတတ်သလိုလက်လန်းမိနိုင်ပွဲမရှိသောရေရှည်ပြည့်စုံရမယ့်ဗျာဒိတ်အနာဂတ်တွေကိုလည်းကြံရင့်မြဲဖြစ်တတ်တာတွေကိုကျွန်တော်တို့အမြဲသတိပြုကြရမှာဖြစ်ပါ रे ။အခုဆိုရင်အလွန်ဆက်ဆုပ်ရွှန်ရှားပွဲကောင်းလာတဲ့မြောက်ဖက်ချမ်းဣသရီလတို့အတွေ့မင်းတို့ငါလူမဟုတ်တော့ဘူး။ငါဟာလေမင်းတို့ရဲ့ဖျားသခင်မဟုတ်တော့ဘူးဆိုတဲ့စိမ့်စိမ့်ကားကားအသံတော်တွေရဲ့နောက်မှာတစ်ဣသရေလအမျိုးသည်မရေမတွက်နိုင်လောက်အောင်တိုးပွားများပြားလာကြရမည်နှစ်အသက်ရှင်တော်မူသောထာဝရဖျားကြီးသားများပြန်၍ဖြစ်လာကြရမည်သုံးကွဲပြားခြားနာခြင်းအရှင်းမရှိဣသရေလသည်တပေါင်းတစည်းဒီတနိုင်ငံဒီဖြစ်လာရမည်လေးမေရှိယဒီဟုသောမင်းတပါဤအောက်မှာတည်ကြရလိမ့်မည်အဲ့ဒီအချက်တွေကိုနှိဂုံးပိုင်းတွေအဖြစ်ပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်တို့ကြားနာခဲ့ကြပါဗျ။ဟုတ်ပါတယ်။ငါသည်လဲတင်တို့ဤဖျားသခင်မဟုတ်ဆိုတဲ့အနာဂတ်ရဲ့နောက်မှာမှာတို့ရာတွင်ဣသရေလအမျိုးသားတို့သည်မချင်နိုင်မရေတွက်နိုင်သောသမုဒ္ဒရာသဲလုံးနှင့်အမျှများကြလိမ့်မည်။တင်တို့သည်ငါဤလူမဟုတ်ဟုထိုသူတို့အာပြောဆိုရာအရ၌ပင်လျင်သူတို့သည်အသက်ရှင်တော်မူသောဖျားသခင်ဤသားဟုခေါ်ဝေါ်ခြင်းကိုခံရကြလိမ့်မည်။ထိုအခါယူရအမျိုးသားတို့နှင့်ဣသရေလအမျိုးသားတို့သည် စုဝေးပေါင်းဖော်၍မင်းတူဒီကိုချီးမြှောက်သဖြင့်ထိုပြည်ဒဲကထွက်လာကြလိမ့်မည်ရေစရီလနေ့သည်ကြီးမြတ်သောနေ့ဖြစ်ရလိမ့်မည်ဟုမိန့်တော်မူ၏တဲ့မိတ်ဆွေအပေါင်းတို့ဒီကနေ့ကျွန်တော်တို့ဆက်လက်လေ့လာသွားမယ်ဟောရှိအနာဂတ်ကျမ်းအခန်းကြီး1ကတော့နောက်ထပ်အဲ့ဒီအနာဂတ်များနဲ့ပဲဆက်ဆက်နေတဲ့အလွန်အရေးကြီးလှသောဗျာဒိတ်တစ်ခုကိုတိုးမြှင့်ချထားပေးသွားမှာဖြစ်ပါတယ်ဟုတ်ပါတယ်အခန်းကြီး1အငယ်1ကိုနားဆင်ကြည့်ပါသင်တို့ညီအကိုများကိုငါဤလူဟု၍၎င်းသင်တို့နှမများကိုသနာစုံမဲ့အပ်သောသမီးဟု၍၎င်းတဖန်ခေါ်ကြလောယုတ်တည့်ရဆိုရင်တော့ဒါဟာဟောရှိကိုသူမိမနဲ့ပြန်ပေါင်းဆိုပြီးတော့အမိန့်ချတဲ့အဖန်မျိုးလို့ခံယူစရာကောင်းပါတယ်ဒါမဲ့ကျွန်တော်ပြောခဲ့တဲ့အတိုင်းနောက်ထပ်အလွန်အရေးကြီးတဲ့ဗျာဒိတ်အဖြစ်ကျွန်တော်တို့အတိတ်ပဲပြန်ဆိုခြင်းပါ रे ပျို့ကွဲပျက်စီးနေသောဣတရီလလူမျိုးတော်တွေအကုန်လုံးလှဲနေလှေအောင်မြင်းဆောင်မကြမ်းကဘာနဲ့အဟွမ်းရှိရှိသမျှတို့ကိုတင်တို့သည်ငါရွေးကောက်တော်လူမျိုးတော်ငါဤလူမျိုးများကြီးဖြစ်သည်ဆိုတာကိုတနေ့နေ့မှကြေညာကြရမယ်ဆိုတဲ့အချက်ကိုဖော်ပြလိုက်ခြင်းလို့ကျွန်တော်ခံယူပါ रे ဟောရှိအနာဂတိကျမ်းအခန်းကြီး1အငယ်1တင်တို့အမိနှင့်ဆွေးနွေးကြလော့သူသည်ငါမယားမဟုတ်ငါသည်လဲသူ့လင်မဟုတ်ကြောင်းကိုဆွေးနွေးကြလော့ပြည့်တစားမျက်နှာကိုပယ်၍မှားယွင်းခြင်းအမှုကိုရှောင်စေအခုဖော်ပြထားတဲ့ဆွေးနွေးကြလော့ဆရာဟာအကြီးအကျယ်အားပြန်ရတဲ့သဘောအကျိတ်အနေစကားပြောရတဲ့သဘောစကားရည်လူရတဲ့သဘောလို့ကျွန်တော်ဆိုချင်ပါတယ်အခုအချိန်မှဆိုရင်ဂောမာဆိုတဲ့ဟောရှိရဲ့မယားဟာဟောရှိကိုတစ္ဆာပြန်ပြီးတော့ဖောက်ပြန်ပြီအဲ့ဒီဂောမာရဲ့နောက်ထပ်ဖောက်ပြန်ခြင်းအတိုင်းပဲလူမျိုးတော်ဟာလည်းဖောက်ပြန်ပျက်စီးနေပြန်ပြီဆိုတဲ့သဘောကိုဆက်ဆက်ရယူနိုင်ပါ रे မိတ်ဆွေအပေါင်းတို့ခင်ဗျာလောကကဘာကြီးမှာရှိတဲ့အပြစ်တွေတဲမှာတော့ဘုရားသခင်ကိုမယုံကြည်ခြင်းဟာအကြီးဆုံးအပြစ်ကြီးပဲဆိုတာကိုကျွန်တော်ဟာခေါင်းစဉ်ကြီးတစ်ခုအဖြစ်ချထားပေးခဲ့ပါ रे ဒါပေမဲ့အဲ့ဒီခေါင်းစဉ်ကြီးကိုဒီအတိုင်းပဲတရသေးဆုပ်ကင်ထားရတဲ့အရာများမဟုတ်လက်တွေ့ဘဝအဖြစ်တွေနဲ့ရှင်ပြီးတော့ခံယူရန်အချက်ငယ်များအဖြစ်ခွဲထုတ်နိုင်တယ်အဲ့ဒါတွေကတော့အဖဖျားသခင်ရဲ့အလွန်ကြီးမားလှသောမေတ္တာတော်ကိုစန့်ကျင်ခြင်းသူ၌သာခံယူရရှိနိုင်သောအလင်းကိုကြောခိုင်းခြင်းမိမိအလိုဆန္ဒတစ်ဖက်တည်းကိုပဲကြည့်ပြီးတော့အပြစ်တရားတည်းမှသာပျော်ပါလိုခြင်းဆိုတဲ့အချက်တွေးကိုထည့်သွင်းရမယ်ဆိုတာကိုလည်းကျွန်တော်တင်ပြခဲ့ပါတယ်အဲ့ဒီအချက်တွေနဲ့အခုပြန်ပြီးယူလိုက်ရင်တော့ဂောမာဆိုတဲ့ငကိုယ်တည်းကပြက်ချင်တိုင်းပြက်နေသူမိမနဲ့ဣတရီလဆိုတဲ့ဖျားသခင်ရဲ့ကျေးဇူးမေတ္တာပို့ဆောင်တော်မူခြင်းအရေးအောက်ကလူမျိုးတော်တို့ဟာဖျားသခင်ကိုခြေစုံကန်ကြပြန်ပြီးဆိုတဲ့အချက်ပေါ်ထွက်လာပါတယ်။ဟောရှိအနာဂတိကျမ်းအခန်းကြီး1အငယ်3မရှောင်လျင်သူဤအဝတ်ရှိသမျှတို့ကိုငါချွတ်၍သူဖွာသောနေ့၌အဝတ်မရှိတဲ့ကဲ့သို့အဝတ်မပါပြင်၌ထုတ်ထားမည်။လွင်ပြင်ကဲ့သို့သုတ်သင်မည်။သွေးချောက်သောမြေကဲ့သို့ဖြစ်စီလျက်ရေအငတ်ထား၍သေစီမည်။မိတ်ဆွေအပေါင်းတို့ကျွန်တော်ဟာဒီကျမ်းဤတန်းပြောစဉ်ကလေးကအခုဟောရှိနဲ့နောင်နှစ်ပေါင်းတရာလောက်ကြာမှပေါ်ထွက်မဲ့ယေရမိအမည်ရှိယူရနိုင်ငံပချမ်းကပရောဖက်ကြီးနဲ့ဟာဆင်တူတယ်။ကြေကွဲရခြင်းအဖြစ်မှသူတို့နိုင်ငံရေးအရာသူတို့တိုင်းပြည်တွေပျက်စီးကန်ပြီးမှမှကတ်ပြီးတော့ပရောဖက်ပြုရတာချင်းလဲတူနေတယ်။တခါအဲ့ဒီတိုင်းပြည်ကြီးတွေပျို့ကွဲပျက်စီးတာများကိုလည်းမျက်ဝါးထင်ထင်တတ်အံ့မြင်ခဲ့ရတာချင်းတွေလဲတူနေတယ်လို့ကျွန်တော်ဖော်ပြခဲ့ပါတယ်။အဲ့ဒီလိုအချက်အလက်ပေါင်းများများစွာမှတူညီတယ်ဆိုပေမဲ့အသေးကွဲတာချင်းအတူတူအခုသမာကျမ်းစာကဖော်ပြခြင်းအရာဆိုရင်ဟောရှိဟာယေရမိရဲ့အသေးပို့ပြီးတော့မာတဲ့လက္ခဏာရှိတယ်ဆိုပြီးတော့ကျွန်တော်ခံယူနိုင်ပါတယ်ဟုတ်ပါတယ်ယေရမိအနာဂတ်ကျမ်းရဲ့အခန်းကြီး၈ဏိဂုံးပိုင်းလေးနဲ့အခန်းကြီး၉အစပိုင်းကလေးတွေကိုပြန်ပြီးတော့လေ့လာကြည့်ကြပါစို့အသီးနှံသိမ့်ရကာလလွန်ပြီးညွေကာလကုန်ပြီးငါတို့သည်ကဲတင်ခြင်းတို့မရောက်ကြငါဤလူမျိုးတို့သမီးသည်နာသောကြောင့်ငါလည်းနာရ၏ကြမ်းတမ်းသောအဝတ်ကိုဝတ်လျက်မိမောတွေ့ဝေလျက်နေရ၏ကိလပြည်၌ဘာလဇံပင်အစေးမရှိသလောထိုပြည်၌ဆေးသမားမရှိသလောရှိလျက်ပင်ငါဤလူမျိုးတို့သမီးသည်အဘယ်ကြောင့်အနာမှမထမြောက်သနည်းငါဤလူမျိုးတို့သမီးနှင့်ဆိုင်သောအသေးကောင်များအတွေ့ငါသည်နေညံမပြတ်ငိုရမည်အကြောင်းငါဥကောင်းသည်ရေသက်သက်ငါမျက်စိတို့သည်မျက်ရည်ထွက်သောစံဖြစ်ပါစေသောတဲ့အဲ့ဒီလိုယေရမိဟာအသေးပြော့ခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်အခုဟောရှိကြတော့အသေးကွဲလျက်အခြေအနေမှာပဲမန်ပါပါနဲ့သူမိမဂောမာကိုကျိန်းမောင်းတဲ့သဘောပြင်းထန်စွာသတိပေးတဲ့သဘောကိုအခုဆောင်နေတာတွေ့ရပါပြီ။မှားယွင်းခြင်းအမှုကိုရှောင်ရင်ရှောင်မရှောင်ရင်အဝတ်တွေကိုချွတ်ပြစ်အပြင်ကိုထုတ်လွင်ပြင်မှာသွေးချောက်အောင်ထားပြီးတော့ရေအငတ်ထားပြီးဖတ်ပြမယ်တဲ့။တနည်းအားဖြင့်ပြညတ်တော်အတိုင်းဂဲနဲ့ဝိုင်းပေါက်ဖတ်မယ်။အပြစ်ကိုအပြစ်လျောက်စီရင်မယ်ဆိုတဲ့သဘောကိုတွေ့ရပါတယ်။ဟောရှိအနာဂတ်ကျမ်းအခန်းကြီး1အငယ်4သူဤသားသမီးတို့သည်သူမြောက်မှထား၍ရသောသားသမီးဖြစ်သောကြောင့်သူတို့ကိုငါမတနာမစုံမဲ့ဖဲနေမည်မိတ်ဆွေအပေါင်းတို့ အခုဖော်ပြချက်ဟာဣသရေလ၏အပြစ်သည်ဣသရေလဟူသောလူမျိုးတော်၌ပါဝင်သည့်လူတဦးချင်းအထိအကျုံးဝင်ရသောအပြစ်ဖြစ်သည်ဆိုတဲ့အချက်ကိုဖော်ပြပေးလိုက်ပါတယ်။ဟုတ်ပါတယ်မိတ်ဆွေတို့။ဟောရှေဟာယေယောဘောင်ဆိုတဲ့ဘုရင်ကစပြီးတော့ဣသရေလလုံးဝပျက်စီးတဲ့နောက်ဆုံးကာလအထိကိုမှီခဲ့တယ်ဆိုတဲ့အတွေ့အဖဖျားသခင်ပြောတဲ့အတိုင်းဒီတိုင်းပြည်ဟာဟောရှေခေတ်တလျှောက်ဘလောက်များဖောက်ပြန်ခဲ့တယ်ဆိုရကူအဲ့ဒီမင်းတွေရဲ့ဘုရားသခင်အပေါ်တော်လှန်ပုန်ကန်ကြခြင်းတွေနဲ့ရှင်တွဲလည်လာကြည့်စေခြင်းပါလေဒါကိုဓမ္မရာဇဝင်သရုတ်ထစာဆောင်ရဲ့သင်ခန်းစာတွေဟာရှင်းလင်းပြတ်သားစွာဖော်ပြပေးနေပါတယ်အဲ့ဒီဓမ္မရာဇဝင်သရုတ်ထစာဆောင်ရဲ့အခန်းကြီး14မှာယေယောဘောင်ဘုရင်ရဲ့အကြောင်းကိုအခုလိုမှတ်တမ်းတွေ့ရပါတယ်ဣသရေလရှင်ဘုရင်ယေဟောရှသယေယောဘောင်သည်ရှမာရိမြို့၌မင်းပြု၍42နှစ်ဆူဆန်း၏သူမင်းသည်ထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြု၍ဣသရေလအမျိုးကိုပြစ်မှားစေသောနေပတ်သားယေယောဘောင်ဤဒုစရိုက်အပြစ်ကိုမစွန့်ဘဲနေ၏တဲ့တခါယေယောဘောင်ရဲ့သားဇာခရိအကြောင်းကိုအခန်းကြီး15ရဲ့မှတ်တမ်းများအရာအခုလိုတွေ့နိုင်ပါသေးတယ်ယုဒရှင်ဘုရင်ဩဇိနန်းဆန်38နှစ်တွင်ယေယောဘောင်သားဇာခရိသည်ရှမာရိမြို့၌မင်းပြု၍ဣသရေလကိုစူးစမ်း၏သူမင်းသည်ဘိုးဘေးပြုသည့်အတိုင်းထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြု၍ဣသရေလအမျိုးကိုပြစ်မှားစေသောနေပတ်သားယေယောဘောင်ဤဒုစရိုက်အပြစ်တို့ကိုမစွန့်ဘဲနေ၏တဲ့အဲ့ဒီအတိုင်းပဲဇာခရိကိုရှလုံဆိုတဲ့ဘုရင်ကသတ်ပြီးတော့နန်းလူအဲ့ဒီမှာရင်ယေဟုမင်းဆက်ပြုတ်သွားတယ်တခါရှလုံကိုတလှသာခံတဲ့အကြောင်းဓမ္မရာဇဝင်တွေဟာမှတ်တမ်းပြုထားပြီးတော့မေနဟင်းဆိုတဲ့ဘုရင်ကတခါအဲ့ဒီရှလုံကိုသတ်ပြီးတော့နန်းတဲ့ပြန်နေမင်းနှင်းဘရင်ကြပြန်တော့လေဘလောက်တောင်ဆိုးတယ်လေဆိုတာကိုဓမ္မရာဇဝင်သရုတ်ထစာဆောင်အခန်းကြီး15အငယ်16မှာပြန်ပြီးတော့တွေ့ရတဲ့ပုံကတော့အခုလိုဖြစ်ပါတယ်။ထိုအခါမင်းနှင်းသည်တိပသမြို့နှင့်မြို့သားများတိရစမြို့အလွန်တိပသမြို့နယ်များတို့ကိုလှုပ်ကြံ၏။မြို့တကားကိုသူ့အာမဖွင့်သောကြောင့်လှုပ်ကြံ၍ကိုဝန်ဆောင်သောမိမအပေါင်းတို့၏ဝန်းကိုခွဲလေ၏တဲ့။အဲ့ဒီလောက်အထိရက်ဆက်ခဲ့တဲ့မင်းနှင်းဘရင်ဖြစ်ပါတယ်။အဲ့ဒီမေနဟင်ဘုရင်ရဲ့နောက်မှာပေကဟိပေကာအေလာဤသာဟောရှိဆိုတဲ့မင်းတွေအကုန်လုံးဟာလေတရားအောင်မှမင်းကောင်းမင်းမြတ်မဟုတ်ခဲ့ကြဘူးဆိုတာကိုမျက်လုံးပြူးမျက်ဆံပြူးကျွန်တော်တို့တွေ့နိုင်ပါ रे အဲ့ဒီတော့ဒီမြောက်ဖက်ဣသရီလာဆိုတာဟာအဖဖျားသခင်သားသမီးများမဟုတ်မြောက်မှထား၍ရသောသားသမီးများဆိုပြီးတော့အခုလို့ခေါ်ဝေါ်သမုတ်ရခြင်းခံရတာဟာခေါ်ဝေါ်သမုတ်ချင်းခံရတာဟာဘာမှတော့မထူဆန်းလှဘူးလို့ပဲကျွန်တော်တို့ဆိုနိုင်ပါလိမ့်မယ်ဟုတ်ပါ रे ဓမ္မရာဇဝင်သရုတ်ထစာဆောင်အခန်းကြီး18အငယ်985 86တို့ဟာဣသရေလရဲ့ဖောက်ပြန်ခြင်းမြင်ကွင်းတွေကိုအထင်သာဖော်ပြလျက်ရှိနေပါတယ်။သူတို့ရှိမှထာဝရဘုရားနှင်ထုတ်တော်မူသောတပါးအမျိုးသားတို့ထုံးစံနှင့်မိမိတို့ချီးမြှောက်သောရှင်ဘုရင်တို့ထုံးစံကိုလိုက်ကြ၏။မိမိတို့ဘုရားသခင်ထာဝရဘုရားတစ်ဖက်၌မတရားသောအမှုကိုမထင်မရှားပြုကြ၏။ကင်းဆောင်သောမျှော်စင်ဖြစ်စေခိုင်ကံသောမြို့ဖြစ်စေမြို့ရွာအလုံးစုံတို့၌မြင့်သောအရက်ကိုတည်ကြ၏စီရင်တော်မူချက်ဘိုးဘေးတို့နှင့်ဖွဲ့တော်မူသောပရိညင်သူတို့၌တက်သေးခံတော်မူသောတက်သေးတို့ကိုပယ်၍အနတ္တတရားကိုကျင့်လျက်အချီးနှီးတက်သက်ဖြစ်ကြ၏အကျင့်တပါးအမျိုးသားကျင့်တဲ့ကဲ့သို့မကျင့်ကြနှင့်ဟုထာဝရဘုရားပြည့်ညတ်တော်မူ၏ပတ်လည်၌နေသောထိုအမျိုးသားနောက်သို့လိုက်ကြ၏မိမိတို့ဘုရားသခင်ထာဝရဘုရား၏ပြည့်ညတ်တော်ရှိသမျှကိုစွန့်၍နွားငယ်ဒီဟုသောသွန်သောရုပ်ထုနှင့်အာရှုရပင်ကိုလှုပ်ကြ၏မိုးကောင်းကင်တစားများကိုကိုးကွယ်၍ဘာလဖျားကိုလည်းဝတ်ပြုကြ၏သားသမီးတို့ကိုမိဖြင့်ပူဇော်ကြ၏တဲ့ကဲကြောက်ခမန်းလိလိမရှိပေဘူးလားမိတ်ဆွေအပေါင်းတို့အိမ်တောင်ကြီးပြိုကွဲပျက်စီးတာဟာမိမတယောက်ဖြစ်တဲ့ဂေါမာကြောင့်ဆိုပြီးတော့သာဖော်ပြရတယ်လူမှုရေးသိပ္ပံဆိုင်ရာအခြားဘာအကြောင်းကိုမျှဖော်ပြခြင်းမရှိဘူးလို့ကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာတင်ပြပေးခဲ့ပါ रे အခုအချိန်မှာတော့ဒီအပြစ်ကိုကျူးလွန်ခြင်းဆိုတာဟာလူသားတို့ရဲ့ကိုယ်ခံစားရပါသောကျေးဇူးတော်အပေါင်းကိုကျေးဇူးတော်အဖြစ်နားမလည်နိုင်ခြင်းတနည်းပြောရရင်တော့ကျေးဇူးကံခြင်းဆိုတဲ့အချက်နဲ့လေအလိုအလျောက်ဆက်နွယ်နေတာကိုတင်ပြလာပြန်ပါ रे ဟုတ်ပါ रे ဟောရှိအနာဂတ်ကျမ်းအခန်းကြီး2အငယ်5ဟာအခုလိုဆက်လက်ဖော်ပြပေးလိုက်ပါ रे သူတို့အမိသည်ပြည်တစားဖြစ်၏သူတို့ကိုပရိသရေယူသောသူသည်ရှက်ဖွယ်သောအမှုကိုပြုပြီသူကလည်းငါမုံငါရေငါသိုးမွေငါပိုက်ဆံငါစီငါတောက်သောအရည်တို့ကိုပေးရသောငါရည်စားများနောက်သို့ငါလိုက်မည်ဟုဆိုပြီငါမုံငါရေတဲ့အဲ့ဒါတွေကတော့မရှိမဖြစ်တဲ့အခြေခံလူအချက်တွေပါပဲငါသိုးမွေငါပိုက်ဆံငါစီငါတောက်သောအရည်ဆိုတဲ့ဖြော်ရည်ကအစစပြည့်လူဟာမျိုးအပေါ်စာရအရသာခံတဲ့အရက်လိုဟာမျိုးဒါတွေကိုစုပေါင်းပြီးတော့ဆိုလိုခြင်းဖြစ်ပါတယ်အခြေခံလိုအပ်ချက်တို့အပေါ်မှာ ထတ်ဆောင်တဲ့ဇိမ်ခံပစ္စည်းစည်းရင်းဝင်လူသေးကြီးကြိုက်အရာတွေကိုဆိုလိုတာပါပဲ။ကောမဟာအဲ့ဒီလိုမရှိမဖြစ်လိုအပ်ချက်တွေအတွက်ကောသေးကြီးကြိုက်အရာတွေအတွက်ကောပြည်တစားလှုပ်ခြင်းဖြစ်တယ်လို့ဣသရေလလူတွေဟာလေအဲ့ဒီလိုအပ်ချက်တွေကိုအခြားသောနတ်ဖျားတွေယုတ်ထုဆင်းတုတွေကိုကိုးကွယ်ခြင်းအဖြစ်သာရရှိနိုင်တယ်ဆိုပြီးတော့ခန်းစားချက်နဲ့အဖဖျားသခင်ကိုမိလျော့ကြောက်ခိုင်းသွားကြခြင်းပဲဖြစ်တယ်တဲ့။ကောင်းပြီ။ဖျားသခင်ကိုမယုံကြည်ခြင်းဆိုတဲ့အကြီးမားဆုံးသောအပြစ်ထဲမှာလက်တွေ့ကြတဲ့နောက်ထပ်အပြစ်ရဲ့သဘောတစ်ခုပါဝင်လာပြီ။ဟုတ်ပါတယ်။အခုအပိုင်းဟောရှိအနာဂတ်ဖော်ပြခြင်းအရာဂျေစုကန်ခြင်းသောမဟုတ်ဂျေစုတော်ကိုမသိခြင်းဆိုတဲ့အပြစ်တစ်ခုဖြည့်ဆွက်ကြပါတော့မေ။ဟောရှိအနာဂတိကျမ်းအခန်းကြီး2အငယ်6တို့ဖြစ်၍သူ့ကိုစူးဆောင်ရမ်းနှင့်ကာထားမည်။ထွက်เสียမရှိစေခြင်းဟာသူ့ပတ်လည်၌ကြောက်ရိုးကိုလည်းတည်မည်။ဒီပိုင်းကလေးကိုဖတ်ရှုရင်းနဲ့ကျွန်တော်ဟာရှောလမုန်မင်းကြီးရဲ့ရှောလမုန်တည်ခြင်းသံကိုချက်ချင်းပြန်ပြီးတော့ကြားရောက်မိပါတယ်။ရှောလမုန်တည်ခြင်းအမှတ်4အငယ်7ကနေ15အတွင်းကအဖန်တွေပဲဖြစ်ပါတယ်။ငါခင်ပွန်သင်ဤနှုတ်ခမ်းသည်ပြားလဖို့ကဲ့သို့ယူရ၏။ရှာအောက်မှနို့နှင့်ပြားရည်ရှိ၏။အဝတ်တစားသည်လည်းလေပနုံအမွှေးအကြိမ်ကဲ့သို့မွှေးကြိမ်လျက်ရှိ၏။ငါနှမငါခင်ပွန်းသည်ဝင်းကာသောဥယင်ပိတ်ထားသောရေကန်တစိ့ခတ်သောရေတွင်ဖြစ်ပေ၏။သင်ဤပြိုးပင်တို့ကခြိုသောအသီးကိုတိရက်သောသလဲတော်နာတုပင်နှင့်ရောသောဟင်နာတော်နာတုပင်ကုရကုမပင်ကြံပင်တစ်ကြဘူးပင်လောဘံပင်မျိုးမုရံပင်အကြောပင်အမျက်ဆုံးသောနန္တာပင်မျိုးပါကြ၏ဥယျင်များကိုရေလောင်းเสียရေကန်းစမ်းရေတွင်လေပနုံတောင်ကစီးထွက်သောမြည်ရေလည်းပါသည်ငါအဆွေခင်ပွန်းရဲ့မင်းနှုတ်ခမ်းဟာပြားလဖို့များလို့ခြိုတယ်မင်းရှာအောက်မှာနို့နဲ့ပြားရည်ရှိတယ်မင်းအဝတ်တစားတွေဟာလေပနုံအရက်ကအမွှေးအကြိမ်တွေနဲ့မှွေးပြန့်နေတာပါပဲတဲ့ပြားရည်ပြားလဖို့နဲ့နို့ဆိုတာတွေ့ဟာလောကမှာလူတွေလိုအပ်တဲ့အရာတွေပဲအစဉ်တစိုက်ဂရိတော်နဲ့အညီသခင်ပေးထားခဲ့တဲ့အရာတွေဆိုရကုဣသရေလတွေဟာသူများတဲ့ပို့ပြီးတော့နားလည်ဖို့လိုပါတယ်ကျွန်တော်ယုံကြည်သူခရိယန်အများတို့ဟာမယုံကြည်သူတို့တဲ့ပို့ပြီးတော့ခံစားနားလည်တတ်ဖို့လိုပါတယ်တစ်ချိန်တည်းမှာငါ့နှမရေမင်းဟာဝင်းကာထားသောဥယင်ပိတ်ထားသောရေကန်တစိုက်ခတ်သောရေတွင်းနဲ့လည်းတူပါတယ်တဲ့ဟုတ်ပါတယ်ကျေးဇူးတော်ကိုခံယူရရှိထားတာကိုနားလည်မယ်ဆိုရင်အဖဖျားသခင်နဲ့ထိုက်တန်သောဝိညာဏအရေးအချင်းတွေနဲ့ပြည့်စုံရမယ်။သီးသီးတန်တန်ရှိရမယ်။တန်တန်ရှင်ရှင်ရှိရမယ်ဆိုတဲ့သဘောပဲ။ဒါအပြင်ဒီအရှံဘဲသောကျေးဇူးတော်အပေါင်းတို့ဟာကြီးပွားခြင်း၊ရှင်သန်ခြင်း၊ကောင်းကျိုးပြုခြင်း၊ဝေမျှနိုင်ခြင်းဆိုတဲ့ဂုဏ်တရတွေနဲ့ပြည့်စုံဖို့ရန်အတွက်လေညွှန်ကြားထားပြန်သေးတယ်ဆိုရကူအဲ့ဒီရှောလမုန်ပြီးခြင်းအဖြစ်ကျွန်တော်တို့ခွန်အားယူခဲ့ကြရပြီဖြစ်ပါတယ်။အခုဂောမာဆိုတဲ့မိမပြက်နဲ့တကွလူမျိုးတော်ဆိုတဲ့ရွေးကောက်တော်မူသောလူအဖွဲ့အစည်းကြီးအခုရှောသမုန်တည်ခြင်းတဲကအတိုင်းအဆွေခင်ပွန်းလို့မဟုတ်တော့ဘူးဘယ်နေရာမှာမှဟန်မကြလို့စူးဆောင်ရမ်းတဲ့အတင်းအကျပ်ကာယံရမယ်အဆင့်ပတ်လည်မှာကြောက်ရိုးနဲ့ပိတ်ပြီးတော့တားရစီးရမယ်အဆင့်ပဲတဲ့မိတ်ဆွေအဲ့ဒီလိုစူးတွေနဲ့ချကြောက်ရိုးနဲ့ပတ်တယ်ဆိုတာဟာကျွန်တော်များလူသားအဖို့မှလည်းရံဖန်ရံကားမှအဖဖျားသခင်ပေးတဲ့အပြစ်ဒဏ်တွေပဲလို့ကျွန်တော်ဆိုခြင်းပါတယ်ကံဆိုးမှသွားရမိုးလိုက်လို့ရွာဆိုတဲ့သဘောအယူမိဝိုင်းနေဆိုတဲ့သဘောအကုသူဆိုတာဘယ်တော့မှတခုတည်းမလာဘူးအတွဲလိုက်တက်တက်လာရတဲ့ဆိုတဲ့သဘောမျိုးပဲလို့ကျွန်တော်ခံယူပါတယ်တချို့မို့လဲအသက်တာတလျှောက်မှာမမျောလင့်ပဲနဲ့ဒုက္ခအခက်အခဲတွေတွေ့ကြုံရတိုင်းအခါကအဖဖရာသခင်ရဲ့မျက်နှာတော်ကသာစိစိပြန်ပြီးတော့မျောကြည့်ကြပါအာယူ၍ရဲရင်ချင်းရှိကြပါဆူတောင်းပြီးတော့တိုးဝင်ချင်းကပ်ကြပါလို့လေးစားစွာတိုက်တွန်းခြင်းပါတယ်ဟောရှိအနာဂတ်ကျမ်းအခန်းကြီး2အငယ်9သူသည်ยีซาတို့ကိုလိုက်တော်လဲမမီရှာတော်လဲမတွေ့ဘဲနေရသောအခါလင်ဟောင်းထံသို့ငါပြန်သွားမည်ယခုနေရာတဲ့အရင်နေရာသာ၍ကောင်းသည်ဟုဆိုလိမ့်မည်ရှင်လုကာခရစ်ဝင်ကျမ်းထဲကပျောက်သောသားဖြစ်ပုံနဲ့ဆင်တူတယ်လို့လို့ပါပဲနော်အဲ့ဒီပျောက်သောသားရဲ့ပုံပြင်ထဲမှာဆိုရင်ကိုယ့်ဘာသာကိုဇက်လိုက်ကြည့်လို့ပြီးတော့အဖေ့အမွေတွေကိုအတင်းတောင်းအဖေ့ရင်ကိုခြေစုံကန်ပြီးတော့ထွက်ခွာသွားတဲ့သားမိုင်သူကသိအထင်ကြီးနေတဲ့ရှင်ပျော်ပျော်အရက်ဒေသကြီးကိုသူကိုယ်တိုင်ရောအကုန်လုံးဟိုဘက်ဒီဘက်နှစ်ဖက်လုံးကြဆုံကုန်ခဲ့ရတယ်။ဒီကြောင့်မို့လို့နောက်ဆုံးကျတော့ဝက်တွေစားအောင်နေတဲ့ပဲသီးတောင်တွေဝက်စခွက်ထဲကအစားအသောက်တွေကိုကြည့်ပြီးတော့ကိုတောင်ရောင်းပောင်ပြီးတော့တည်ကြတဲ့အထိငတ်ခဲ့ရတယ်။အဲ့ဒီလိုငတ်ပြတ်ပြီးတော့အထိနာပြီဆိုတော့မှပဲငါ့အဖေအိမ်ဟာအကောင်းဆုံးပါလားဆိုပြီးတော့နောင်တနဲ့ပြန်လာခဲ့တယ်ဆိုတာကိုဖော်ကြည့်ထားတဲ့ပုံပြင်ကလေးဖြစ်ပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့။မြင်းမြန်တဲ့အချစ်ထုံးအဖွဲအနှောင်ကိုမကြိုက်ဘူး။ခိုင်မာတဲ့အဖဖျားသခင်မြစ်တာရိတ်မှာတန်တန်ရှင်းရှင်းမနေခြင်းဘူးမှောင်ရိတ်တွေကိုခူးခြင်းတယ်နောက်ဆုံးကျတော့မှောင်ရိတ်ဟာမှောင်ရိတ်ပဲ ကိုကိုပြန်ပြီးတော့ခြောက်လှန့်လာတတ်တယ်။အစကတည်းကမမြဲတဲ့အရာတွေနောက်ကိုလိုက်တော့ကိုဟာလည်းမြဲမြဲမြဲမြဲမရှိပဲနောက်ဆုံးကြဆုံးလာတယ်။အဲ့ဒါနဲ့ပဲအမိကလေးကုတ်ပြီးပြန်လာရတယ်ဆိုတဲ့သဘောဖြစ်ပါတယ်။ဟောရှိအနာဂတိကျမ်းအခန်းကြီး2အငယ်၈နဲ့9ဆန်စပါစပြည့်ရီစီတို့ကိုငါပေးသနာသည်ဟု၍၎င်းဘာလာဖျားအားပူဇော်သောရွှေနှင့်ငွေကိုသူ၌ငါများပြားစီသည်ဟု၍၎င်းသူသည်မအောင်မေပါတကားတို့ဖြစ်၍စပားရီရာကာလ၌ငါစပားကို၎င်းစပြည့်ရီလောက်ရာကာလ၌ငါစပြည့်ရီကို၎င်းသူဤကိုကိုဖုံးလွှမ်းเสียငါသိုးမွေးနှင့်ပိုက်ဆံကို၎င်းငါသိမ့်อยู่မည်မိတ်ဆွေအပေါင်းတို့အခုအချိန်မှာကျွန်တော်တို့ကြားနေရတဲ့အတိုင်းကဘာကြီးမှာပတ်ဝန်းကျင်သဘာဝအနေအထားတွေပြောင်းကုန်နေ။ရာသီဥတုတွေဖောက်ပြန်ကုန်နေ။ယောဂဗေယတွေအလွန်ထူပြောလာတယ်။စသည်စသဖြင့်အခက်အခဲတွေကိုလူအဖွဲ့အစည်းဟာအမြောက်အမြားကြုံဆုံနေရတာကိုကျွန်တော်တို့ကြားနေရပါတယ်။အဲ့ဒီလိုအခက်အခဲတွေနဲ့အတူစီးပွားရေးလူမှုရေးအခက်ကြုံရတဲ့အပိုင်းတွေအကြောင်းကိုလည်းစိတ်မသက်သာစရာသတင်းစိုးတွေအဖြစ်ဆွတ်နယ်ပြီးတော့နောက်ဆက်တွဲသတင်းတွေအဖြစ်ကြားနေရပြန်ပါတယ်။ဒါတွေအကုန်လုံးတို့ဟာဒီလောက်အထိအတတ်ပညာတွေတိုးတက်ပါတယ်စကြဝဠာကူတောင်မှထိုးဖောက်ပါတော့မယ်လူတွေတို့တောင်မှဗီဇမျိုးစိတ်တွေပြောင်းနိုင်ပါတော့မယ်ဆိုပြီးတော့တိုးတက်မှုတွေအတွက်ဂုံယူနေသူလူအဖွဲ့အစည်းအတွင်းမှာဘာကြောင့်ဒီလိုတွေဖြစ်လာရသလဲဖြစ်ထက်ရဲ့လားစသည်စသဖြင့်ကျွန်တော်တွေးမိပါတယ်အဖဖျားသခင်ကိုစန့်ကျင်တော်လှန်တဲ့လူတွေစီကအဖဖျားသခင်ပြန်ပြီးတော့များတောင်းနေပြီလားကို့အတတ်တွေကို့ပညာတွေကို့အောင်မြင်မှုတွေကိုယ့်ရဲ့မာမာနတွေကိုယ်တိုင်ကကိုယ့်ဘက်ကိုပြန်ပြီးတော့ကြော့ကုန်ကြပြီလားစသည်စသဖြင့်အပြင်းအထန်စဉ်းစားဖို့လိုနေပြီလို့လည်းကျွန်တော်အောက်မေ့မိပါတယ်ဟောရှိအနာဂတိကျမ်းအခန်းကြီး2အငယ်30မှ33ယခုပင်သူဤရည်စားများရှိ၌သူ့အဖို့ကိုငါလှစ်လှန်၍အရှက်ခွဲမိငါလက်မှအဘယ်သူမျှသူ့ကိုမနှုတ်ရသူရှင်လန်းเสียအကြောင်းရှိသမျှနှင့်ပွဲခံခြင်းလာဇန်းနေဥပုံနေစောင့်ခြင်းပရိသတ်စည်းဝေးခြင်းအလုံးစုံတို့ကိုငါပြတ်စီမိဤဗီကငါရည်စားပေသောဆုလက်ဆောင်ဖြစ်သည်ဟုသူဆိုရာစပြည့်ဥယင်သင်္ဘောတပံဥယင်တို့ကိုငါသုတ်တင်ပေရှင်း၍လွင်ပြင်ဖြစ်စေသဖြင့်တောသားရေတို့သည်ကြိုက်စားကြလိမ့်မည်ဘာလဖျားတို့အားနန္တာပေါင်းကိုမိရှို့၍နှာခေါင်းဆွဲနှင့်လေဆွဲတစားတို့ကိုဆင်းလျက်ရည်စားများနောက်သို့လိုက်သဖြင့်ငါကိုမေ့လျော့၍ဘာလဖျားတို့လက်ထက်၌ပြုမိသောအပြစ်နှင့်အလျောက်ငါစီရင်မည်ဟုထာဝရဖျားမိန့်တော်မူ၏စစချင်းကတော့နော်ဖျားသခင်ပရောဖက်ဟောရှိရဲ့အင်ဂျင်ကြီးအခုအချိန်မှကျတော့ဖောက်ပြန်နေသောဣတရီလာလူအဖွဲ့အစည်းကိုပဲပြောင်းလဲညှိုးထိုးပြီးတော့ချိန်မောင်းနေပြီဒါပေမဲ့အဲ့ဒီလိုချင်းရမောင်းရချင်းဟာဒီအင်တောင်တဲကဖောက်ပြန်သူဂောမာရဲ့ဖြစ်စဉ်တွင်တော့ကင်းကွာမသွားခဲ့ပါဘူးသူနဲ့ဇက်ရှုပ်ခင်းနေတဲ့ရီးစားတွေရှိမှသူ့ကိုအရှက်ခွဲမယ်သူရှင်လန်းစရာအကြောင်းဖြစ်တဲ့ပွဲလန်းသဘင်တွေဥပုံနေတွေအဲ့ဓာတွေကိုအကုန်လုံးငါပြက်စီမိတဲ့အကုန်လုံးအဆက်ပြတ်ပြင်မယ်ဆိုတဲ့သဘောပေါ့လူရဲလူမှုအရာဘယ်နေရာမှဝင်ဆန်းခြင်းမရှိတော့အောင်အကုန်လုံးကိုဖြတ်တောက်ပြင်မယ်သဘောပဲဘလောက်ကြောက်ဖို့ကောင်းလဲမိတ်ဆွေအပေါင်းတို့ဒီအချက်တွေကိုဖော်ပြနေတဲ့အတိတ်ဘယ်တွေဟာဘာကိုယဉ်ညွတ်နေပါသလဲဂောမာတယောက်သူ့ရဲ့ဖောက်ပြန်ရေးလောကရဲ့ရှေ့မှတင်အဆက်ကွဲရမှာဖြစ်တယ်လို့အဖဖျားသခင်ကိုကြောက်ခိုင်းပြီးတော့အပြစ်မှောင်မိုက်ကိုသာမျက်နှာပြုတ်နေသူဣတရီလာအပေါင်းတို့ဟာလေဒီအပြစ်လောကကြီးရဲ့ရှေ့မှာပဲဒုက္ခလှလှကြီးရောက်ရတော့မယ်ဆိုတဲ့အတိတ်ပဲဖြစ်ပါလေမပြီးသေးပါဘူးကျွန်တော်စောစောကပြောထားတဲ့ပျောက်သောသားလျှောက်သွားရာရွှင်ပြောပြောနိုင်ငံတော်ကြီးကိုယ်တိုင်ဟာလေတစားစီပြက်သုံးရမှာပဲဆိုရကူပါထည့်ပြီးပြောလိုက်ပါလေဟုတ်ပါတယ်မင်းတို့ရည်စားတွေပေးထားတဲ့လက်ဆောင်ဖြစ်တဲ့ဥယင်တွေအသီးအနှံတွေအကုန်လုံးကိုလေငါဖျက်ဆီးပြစ်မယ်တဲ့မိတ်ဆွေအပေါင်းတို့ဒီအချက်တွေကိုအကုန်လုံးပြန်ပြီးစဉ်းစားကြည့်လိုက်တော့သူပေးခဲ့သောကောင်းကြီးတို့ကိုသူပြန်လေရုပ်သိမ်းခြင်းဖြစ်တယ်တခါသူ့ကိုဆန့်ကျင်ပြီးရယူထားတဲ့အရာတွေအားလုံးကိုလည်းပြုတ်ပြုတ်ပြုံးအောင်သူလှုပ်ပစ်ပြီးတော့အရှက်ကွဲစေရမယ်ဆိုတဲ့သဘောတွေးကိုဟောရှိအနာဂတ်ကျမ်းဟာပြင်းထန်စွာဖော်ပြပေးလိုက်ပါတယ်ဘယ်ဘက်ကမှစိတ်ချမ်းသာစရာမရှိနေတဲ့ဖြစ်စဉ်တွေပဲလို့ကျွန်တော်ဆိုချင်ပါတယ်ဒီအတိုင်းပြီးပြတ်ပြီလို့မိတ်ဆွေတို့ထင်ပါသလားမပြီးပြတ်သေးပါဘူးပြီးခဲ့တဲ့ဟောရှိအနာဂတ်ကျမ်းအခန်းကြီး1မှာဆိုရင်သင်တို့သည်ငါဤလူမဟုတ်ငါသည်လည်းတင်တို့ဤဖျားသခင်မဟုတ်ဆိုရက်ကျိန်စာတိုက်ချင်းရဲ့နောက်ပိုင်းမှာကောင်းကြီးပေးခြင်းဆိုတာနောက်ဆက်တွဲရှိခဲ့တယ်ဆိုတာကျွန်တော်တို့တွေ့ကြရပါတယ်ဟုတ်ပါတယ်ယေဟုအမျိုးကိုငါသည်ဒဏ်ပေး၍ဣသရေလအမျိုးဤနိုင်ငံကိုဆုံးစေမည်ဣသရေလလေးကိုယေဇရေလကြိုက်၌ငါချိုးသောနေ့ချင်းတွင်ထိုအမှုပြည့်စုံလိမ့်မည်ဆိုရက်အနာဂတ်ဤဣသရေလအမျိုးကိုနောက်တဖန်မသနာမဆုံမဲ့ဖက်ဧကံအမှန်ပယ်ရှင်းမည်ဆိုတဲ့အနာဂတ်တီသင်တို့သည်ငါဤလူမဟုတ်ငါသည်လည်းသင်တို့ဤဖျားသခင်မဟုတ်ဆိုတဲ့အနာဂတ်တီတွေအပြင် နောက်ဆက်တွဲအဖြစ်ကောင်းကြီးတွေပေးအောင်မယ်ဆိုတဲ့ချော့မော်နှစ်သိမ့်ခြင်းဆိုတာဟာပါဝင်ခဲ့တယ်ဆိုတာကိုကျွန်တော်တို့အမှတ်ရကြပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့လက်တော်ထဲမှသာပေါ်ထွက်လာရတဲ့ကြီးစုနဲ့ဂယုနာတော်ကိုမထီမဲ့မြင်ပြုတ်တတ်သောလူသားအပေါင်းတို့အတွေ့အဖဖျားသခင်ရဲ့လှုပ်ဆောင်ခြင်းမှန်သမျှတို့ဟာအစဉ်တစိုက်တရားမျှတမြဲတာဖြစ်တယ်သူရဲ့လက်တော်ကိုသူရုပ်သိမ်းလိုက်ရင်တမျိုးခံစားရမှာဖြစ်တယ်လို့အဲ့ဒီလက်တော်ကိုပဲဆန့်တန်းချိန်မှာဘယ်လိုကောင်းကြီးတွေခံစားရစမြေဖြစ်တယ်လေဆိုတာကိုတော့ဆာလန်ဆရာဖော်ကျူးခဲ့တဲ့အချက်တွေဟာရှင်းလင်းပြသစွာသတိပေးနေပါလေအထူးသဖြင့်30ခုမြောက်သောဆာလန်ကိုကျွန်တော်ကိုးကားပေးရစီအိုထားဝဲရဖျားကိုတော်သည်အကျွန်ုပ်၏ဝိညာဉ်ကိုမရဏနိုင်ငံတည်းကနှုတ်ယူတော်မူပြီသင်ချိုင်းတွင်တဲ့သူမဆင်းစီပေအကျွန်ုပ်ကိုအသက်ချမ်းသာပေးတော်မူပြီထာဝရဖျား၏သန့်ရှင်းသူတို့ထာဝရဘုရားကိုထောမနာပြီးခြင်းဆိုကြလော့။တန်ရှင်းသောနာမတော်ကိုချီးမွမ်းကြလော့။အမျက်တော်သည်ခဏထွက်၏။ကျေးဇူးတော်မူကားတသက်လုံးတည်၏။ညာဥယျာဉ်၌ငိုကြွေးခြင်းသည်လာ၍တဲခိုး၏။နန်းနှင့်ရ၌ကပြီးခြင်းဆိုရသောအခွင့်ရှိ၏။ငါသည်လှုပ်ရှားခြင်းနှင့်အစဉ်ကင်းလွတ်လိမ့်မည်ဟုကောင်းစားစဉ်အခါအကျွန်ုပ်အောင်းမိပါ၏။အိုးထာဝရဘုရားကျေးဇူးတော်အားဖြင့်သာအကျွန်ုပ်၏တောင်းသည်ခိုင်ကန့်မြဲမြံပါ၏။မျက်နှာလွှဲတော်မူသောအခါစင်ရဲ့ခြင်းသို့ရောက်ပါ၏။အိုထာဝရဖုရားအကျွန်ုပ်သည်အသက်ဆုံး၍သင်ချိုင်းတွင်တည်းသို့ဆင်းလျင်အဘယ်အကျိုးရှိပါအန်ဤမြေမှုန့်သည်ကိုတော်ကိုချီးမွမ်းပါမည်လောသစ္စာတော်ကိုဖော်ပြပါမည်လောအိုထာဝရဖုရားနားထောင်၍ကဲမသနာတော်မူပါအိုထာဝရဖုရားအကျွန်ုပ်ကိုစောင့်မတော်မူပါဟုကိုတော်ကိုအကျွန်ုပ်အော်ဟေး၍ထာဝရဖုရားကိုတောင်းလျှောက်ပါ၏ထိုအခါအကျွန်ုပ်ညီးတွားမြည်တမ်းခြင်းကိုကခုန်ခြင်းဖြစ်စေတော်မူ၏အကျွန်ုပ်ဝတ်တော်လျှော်တီအဝတ်ကိုချွတ်၍ဝမ်းမြောက်ခြင်းခါပန်းနှင့်စီးတော်မူ၏တဲ့မိတ်ဆွေအပေါင်းတို့အစဉ်တစိုက်တည်ရှိနေတဲ့ကျေးဇူးတော်ကိုသာပို့၍မျှော်လင့်ကြပါအပြစ်ဒုစရိုက်တို့အပြင်အဖဖခင်သခင်ရဲ့ဒေါသအမျက်ကိုနှိုးဆွခြင်းမပြုကြဘူးယံအထူးအရေးကြီးလာတဲ့အကြောင်းလေးစားစွာသင်ပြခြင်းပါလေအပြစ်တရားရဲ့အောက်မှာဖောက်ပြန်တတ်တဲ့ဂေါမနဲ့ဣသရေလလူမျိုးတို့အတွက်ခံစားရမယ့်အပြစ်ဒဏ်တွေဟာအလွန်ကြီးလေလို့နေပါပြီနောက်ထပ်ဗာမ ्या သူတို့မျော်လင့်နိုင်ကြအောင်မှလေဆိုတာကိုတော့နောက်နေ့အစီအစဉ်မှာဆက်လက်ကြားနာကြပါအောင်စို့
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြရတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းချမ်းမြင့်တွေကဟောရှိနဂတ်တီချန်းခန်းကြီးနှင့်အခန်းငယ်14ကနေအခန်းငယ်23အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်